ဝန်ကြီးခင်ဗျဒီတပီလုံးမှာရှိတဲ့ IDB စကန်နေပြန်ရုပ်သိမ်းတော့မယ်အဲ့တော့ဝန်ကြီးတို့ဘယ်လိုများအစီအစဉ်ထားပါလဲ
တို့ကဒီ IDB စကန်နေမှာနှိမ့်ရှိကြတဲ့စကန်နေကိုပြောတာနှိမ့်ရှိကြတဲ့စကန်နေကစကန်နေမှာကြာရင်ဒီစကန်မှာနေရတဲ့သူတွေအတွက်ကဖွံ့ဖြိုးမှုတွေနှောင့်နှေးတာတွေပါအမျိုးစုံရှိရပေါ့နော်ကလေးတွေအမျိုးသမီးတွေဒီစကန်နေကကြာရှိတဲ့စကန်နေကတော့ပိတ်သိမ်းဖို့အတွက်ကျွန်တော်တို့လုပ်ရမှာဒါကကျွန်တော်တို့ဆိုတော့အဲ့တော့ဆက်ကြောက်ဆက်တဲ့ခေတ်ကဒီကိစ္စကိုစတင်ခဲ့တာပဲအဓိကတော့ရခိုင်ပေါ့နော်အခုရခိုင်မှာလုပ်နေတဲ့ IDB ကနေပိတ်ဖို့လုပ်နေတာကတော့အဲ့တော့ဆက်ကြောက်ကျွန်တော်တို့ဆိုတာဆက်တဲ့တွေကဆောင်ရွက်နေတယ်အခုပို့ပြီးတော့အချိန်နဲ့ဆောင်ရွက်နေတယ်ဒါ2012ကျော်ကရှိနေတဲ့ကြာနေတဲ့စကန်တွေကိုပိတ်သိမ်းနိုင်ဖို့ကိစ္စပေါ့နော်ဒါညှိနှိုင်းနေဆောင်ရွက်တယ်အဲ့လိုဆောင်ရွက်တဲ့နေရာမှာပြည်စကြဖြစ်ဖို့ပုံစံကြဖြစ်ဖို့ဒီဖက်ဖက်ကနေပြီးတော့ပြည်ပြည်စုံနဲ့ Now strategy တစ်ခုနဲ့ဒီဟာကိုလုပ်တင်နေဆိုရအောင် National strategyဖြစ်ပေါ်လာအောင်ဆိုဝက်ရှော့လုပ်တာဖြစ်ပါတယ
်။ဟိုရခိုင်မှာဆိုလို့ရှိရင်ဟိုတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်သွားတဲ့ IDB တွေပေါ့လေ။သူတို့တွေပြန်လာရေးအတွက်ဆိုလို့ရှိရင်ရောဘယ်လိုများစီစဉ်ထားပါလဲ
။ဟောပြန်လည်နေရချင်တာကတော့ကျွန်တော်တို့ကအကုန်လုံးလုပ်လို့ရှိရင်သူစီးမင်းစီကနိုင်မဲ့လုပ်မယ်။အဲ့တော့နှစ်နိုင်ငံသဘောတူတူညီချက်ဆိုရှိပြီးသားပဲ။အဲ့တော့ဒီအတိုင်းပဲကျွန်တော်တို့ဆောင်ရွက်သွားမယ်။လက်ခံရေးစခန်းတစ်ခုလုပ်မယ်။နောက်ကြားစခန်းမှာခဏနေရမယ်ခဏလေးပဲ။နောက်ပြီးရင်မိမိတို့နေရာနဲ့အနီးဆုံးနေရာမှာအခုတောင်ရှိ planning village planning ဆိုတာရှိဒီတိုင်းပဲပုံမကောင်းမွန်တဲ့အခြေအနေတရားဖြစ်အောင်ဖန်တီးနေတယ်အဲ့တော့အဲ့ဒီအချိန်မှာကျွန်တော်ဆောင်ရမှာခင်ဗျာ
သူတို့တွေကိုလက်ခံပြီးတော့နောက်ပိုင်းပေါ့လေ IDB စကန်နေရနေပြီးတော့ပြန်ပြီးတော့နေရာကိုပြန်နေခိုင်းမယ်ဆိုလို့ရှိရင်သူတို့ရဲ့နောင်ရှိရေးပေါ့လေဟိုဘယ်လိုများစီစဉ်တပ်ပေးထားပါသလဲဗျာ
ဒါတော့ကျွန်တော်တို့ဒီခုဘက်က2012ကစကန်နေပိတ်သိမ်းနေဆိုရယ်ဒါပဲဒီ strategy ကိုကျွန်တော်ကလုပ်နေတယ်သူတော့ national strategy အဖြစ်စာနဲ့ပေနဲ့ကျွန်တော်တို့မှာတကယ်လို့ strategy ရှိတယ်ဆိုတော့ပြပါတကယ်တော့လည်း strategy နဲ့လုပ်နေတာပဲသူတော့ national strategy ဖြစ်တယ်ဆိုတော့ဒီနယ်၃ခုပါအကျိုးဝင်သွားတာပေါ့နော်ရခိုင်နဲ့ပတ်သက်လို့ကတော့2012မှာဖြစ်ခဲ့တဲ့ဒီကဲ့နေကိုပြန်လည်ရုပ်သိမ်းမယ်ရုပ်သိမ်းတဲ့အခါကျတော့အဓိကကတော့ဘာလဲဆိုတော့သူတို့နဲ့ဟိုဒီ strategy ကဆိုပထမဦးဆုံးညှိနှိုင်းရယ်ဆွေးနွေးရယ်နောက်လည်နောက်ပြီးတော့အကောင်းဆုံးနေရာကိုရွေးချယ်တယ်အဲ့ဒီရွေးချယ်ရအောင်သဘောတူပြီးဆိုရင်အဲ့ဒီနေရာမှာအဆောက်အဦတွေဆောက်မယ်ဆောက်ပြီးနေရာပြန်ချလာမယ်ဒီလောက်ကင်ဆက်တော့တာကတော့ကိုယ့်အကူလောက်ကင်ဆက်တော့တာပဲဒီအဲ့တော့မိမိရဲ့လောက်ကင်နဲ့ပတ်သက်လို့အခွင့်အလမ်းတွေကိုပညာရေးချမ်းသာရေးလောက်ကင်ခွင့်လန်းလက်လန်းမိအောင်ဒါတွေကိုဆောင်ရွက်ဖို့လိုတယ်ပေါ့အဲ့ဒါတွေအတွက်ကိုဆောင်ရွက်ပြီးမှဒီစကမ်းတွေကိုပိတ်သိမ်းတာဖြစ်တယ်အဲ့ဒီစကမ်းတွေပိတ်သိမ်းတဲ့အချိန်မှာတို့တို့ဟာတော့သူ့အတူနေတိုင်းနေထိုင်ရေးအတွက်လည်းစီစဉ်မယ်ပညာရေးချမ်းသာရေးလက်လန်းမိမယ်ခုနပြောတဲ့ဆက်မွေးဝမ်းကြောင်းတွေလက်လန်းမိမယ်အဲ့လိုဆောင်ရွက်နေတာပဲ
ဒီ UNHCR တို့ UNDP တို့နဲ့ဝန်ကြီးဌာနအလိုက်ပေါ့လေ MOU တို့ထိုးထားပြီးတာမျိုးတွေဝန်ကြီးတို့လည်းသတင်းထုတ်ပြန်တာတော့အဲ့တော့ဒီလုပ်ငန်းစဉ်အတွက်ကိုအဲ့ဒီ UNDP တို့ UNHCR တို့ကရောဝင်ရောက်ပြီးတော့ကူညီပေးမဲ့အစီအစဉ်များလားဘယ်လိုများပါလဲဗ
ျဟုတ်တယ်ခင်ဗျာဟုတ်တယ်အခုကျွန်တော်တို့ UNHCR UNDP နဲ့ MOU ချုပ်ဖို့ဆင် finalize လုပ်ပြီးသွားပြီပြီးလို့ရှိရင်ဒီ repatriation process မှာသူတို့ပါလာမယ်လीကျွန်တော်တို့အားလုံး UN agency ဆင်းနေပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ
်ဒီကချင်တို့လိုရှမ်းတို့လိုအဲ့ဒီဘက်မှာရှိနေတိုက်ပွဲကြောင့်ပြေးနေရတဲ့ဒီ IDB စကန်တွေအတွက်ကိုရောဘယ်လိုများအစီအစဉ်လားဗျ
ID scan นี่มาเนาะหมูดีဖွင့်သိရင်ဖွင့်ရတယ်ပိတ်သိရင်ပိတ်ရမယ်အဲ့ဒီသဘောပါပဲအဲ့တော့ဖွင့်သိရင်ဖွင့်ရမယ်ဆိုတော့တကယ်လိုအပ်နေတယ်တိုက်ပွဲတွေကြောင့်ပြည်သူတွေကိုထိခိုက်မျက်နှာစေနိုင်တဲ့နေရာတွေရှိတယ်ပြည်သူတွေတက်မလုံခြုံဘူးဆိုလို့ရှိရင်ဒါကိုပြည်သူတွေလုံခြုံတဲ့နေရာကိုပို့ဆောင်မှုတွေဆောင်ရွက်ရမယ်အဲ့ကြလို့ရှိရင်စခန်းတွေဖြစ်ပေါ်လာတယ်ပေါ့ဒါပေမဲ့ဒီစခန်းတွေကကြာရှည်ဖြစ်ဖို့မတည်ဘူးငြင်းငြမ်းပြီးတော့မိမိနေရာကိုပြန်လုပ်လဲရပြီဆိုလို့ရှိရင်တော့ဒါပြန်ပြီးတော့အများဆုံးပြန်ပြီးတော့ဒီစခန်းကိုပိတ်သိမ်းပြီးတော့ပြန်ဖို့လိုတယ်အဲ့ဒါပြန်ဖို့တဲ့နေရာမှာစကားမှနေစဉ်မှာအချိန်မကုန်ရအောင်ဆိုပြီးတော့ဒီပညာရေးကျန်းမာရေးပုံမှန် assess ဖြစ်အောင်ဆောင်ရွက်ပေးတယ်နောက်တစ်ခုကအသက်မွေးဝမ်းကြောင်းပညာကျွန်တော်တို့အခုဆောင်ရွက်နေတာရှိတယ်ရှမ်းလို့ကချင်တို့မှဆိုပြည်မြေမှာကျွန်တော်ဓာတ်တွေဆောင်ရွက်နေတယ်တကယ်များချရတဲ့အချိန်ကျရင်ကိုယ့်ရဲ့ကိုယ်လောက်တဲ့ကြိမ်ကဖြစ်မယ်နောက်အရင်လုပ်ငန်းကြီးနဲ့ပြန်ပြီးတော့လုပ်နိုင်မယ်သို့မဟုတ်အသက်အဆန်းလောက်ကင်ခွင့်လန်းနေလဲသူတို့သိရှိသွားမယ်လောက်ကင်နိုင်မယ်ဒါမျိုးနဲ့ကျွန်တော်ဆောင်ရွက်နေတာဖြစ်ပါ
ဒီတပီလုံးမှာရှိတဲ့ IDB စကမ်းပေါင်းဘယ်လောက်များရှိပါလဲဗျလူကြီးဆိုရင်ရောဘယ်လောက်များရှိပါလဲဗ
ျသိရတော့ဒီနိုင်ငံလုံးမှာစကမ်းပေါင်းနေရာ140လောက်ရှိရလို့ပြောတယ်အားလုံးပေါင်းလူ36000လောက်ရှိရလို့ပြောတယ်တချို့သိရင်နေရာလည်း3000ကျော်တယ်လို့လည်းပြောတယ်ပေါ့နော
်ဒီ IDB စကမ်းတွေပိတ်သိမ်းမဲ့တဖြည်းဖြည်းနဲ့ရုပ်သိမ်းလာမယ်ဆိုတာဟိုအချိန်ကာလအပြင်ပေါ့လေဘယ်တော့လောက်မှများလုံးဝပတ်ပြောက်သွားမယ်လို့ပြောနိုင်မလဲဗျအ
ဲဒါကတော့ကျွန်တော်တို့ရခိုင်နဲ့ပတ်သက်လို့ရှိရတော့ကျွန်တော်တို့ရခိုင်က2012ခုနှစ်ကျေကရှိနေတဲ့စကမ်းတွေကတော့လုံးဝအကုန်လုံးပိတ်သိမ်းပြဖို့အတွက်လိုအပ်နေပြီ။ဒါကြောင့်မလို့ကျွန်တော်တို့ဆောင်ရွက်နေတယ်။ဆောင်ရွက်နေတော့ပြီးခဲ့တဲ့ကျွန်တော်တို့ဒီနှစ်တာကာလအတွင်းမှာကျွန်တော်တို့၃ခု၄ခုအခုပိတ်သိမ်းရဲဆိုတော့ခုနှစ်ခုပြီးသွားမယ်ပေါ့နော်။ကျန်တဲ့အားတွေကိုလည်းဆက်လက်ပြီးတော့ပိတ်သိမ်းနေမှာဖြစ်တယ်။အချိန်ကြီးကြပေါ့နော်။ဒီနှစ်နှစ်ဆိုတာ ပြောလို့မရပါဘူး။ကျွန်တော်ကအချိန်ညှိပြီးတော့စောင့်ရနေတာမို့လို့ကျွန်တော်တို့ချင်တာတော့ကျွန်တော်ရခိုင်ရဲ့ ID scan ကြီးကတော့အချိန်တူတူအတွင်းမှာပဲပိတ်သိမ်းနိုင်မယ်လို့ကျွန်တော်နေရည်ယူဆပါတယ်
။လက်ရှိအစိုးရတတကာလာအတွင်းမှာပဲပိတ်သိမ်းသွားမယ်တဘောမျိုးပေါ့
။ကျွန်တော်တို့အတက်နိုင်ဆုံးကြိုးစားဆောင်ရွက်နေပါတယ်ဟုတ်။
ဝန်ကြီးဒေါက်တာဝင်းမြတ်ကြီးခုလိုပြေးကြပေးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဟုတ်ကဲ့။